2020နိုဝင်ဘာ3ရက်နေ့ကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party က Joe Biden နိုင်ရတဲ့အကြောင်းလွှတ်တော်ကအတည်ပြုကြေညာလိုက်ပါပြီ
Joseph R. Biden Jr. of the state of Delaware has received 306 votes. Donald J. Trump of the state of Florida has received 232 votes.
သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်တွေမဲမှာဂျိုးဘိုက်ဒန်က306မဲရပြီးတော့ဒေါ်နယ်ထရမ့်က232မဲရခဲ့တဲ့အတွက်ဂျိုးဘိုက်ဒန်ကသမ္မတအဖြစ်တရားဝင်အနိုင်ရကြောင်းလွှတ်တော်နေရာပေါင်းအထူးအစည်းအဝေးဘက်မှာလွှတ်တော်သဘာဝတိအဖြစ်ဆောင်ရွက်တဲ့ဒုသမ္မတမိုက်ပန့်စ်ကတည်ပြုကြေညာသွားတာပါအခုလိုမျိုးရွေးကောက်ပွဲအနိုင်ရသူကိုလွှတ်တော်ကတရားဝင်အတည်ပြုလိုက်တဲ့အတွက် January 20ရက်နေ့ကျရင်ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကျန်းသစ်စာကြေညာမှာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်အတည်ပြုဖို့ဗိုလ်ထုနေတော်ကလွှတ်တော်အထူးအစည်းအဝေးပွဲလုပ်နေစဉ်အတွင်းမှာသမ္မတထရမ့်အပေါ်ထောက်ခံသူတွေဟာလွှတ်တော်အစအဦးရဲ့အတင်းဝင်ပြီးတော့ဆန္ဒပြကန့်ကွက်ခဲ့တာကြောင့်လွှတ်တော်တွင်မှသမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲ့ရေတွက်တာကိုရန်နာခဲ့ရပါတယ်။ဒုသမ္မတမိုက်ပန့်စ်အပါအဝင်လွှတ်တော်ခေါင်းဆောင်တွေကိုဒုံချုံရဲတွေကအစီဝေးခမ်းမတွေကနေခေါ်ထုတ်ပြီးတော့ဘေးကင်းရမှာနိုင်ရင်နဲ့ချီအောင်ထားခဲ့ရပါတယ်။ဂျန်နဲ့လွှတ်တော်အမတ်တွေလည်း Capital Hill လွှတ်တော်ဆောက်ဦးတွေကဘေးကင်းရမှာပုံခုနေခဲ့ကြရပါတယ်။လွှတ်တော်တွေကိုအတင်းဝင်ရောက်ဖျက်ဆီးခဲ့သူတွေကိုလုံချုံရဲတပ်ဖွဲ့တွေကရှင်းထုတ်ခဲ့ပြီးနောက်မှာပုံထုနေ့ညဘက်ကျမှရွေးကောက်ပွဲရလဒ်အတည်ပြုရေးလွှတ်တော်စီဝေးပွဲကိုပြန်စတင်ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲမဲရလက်တွေအပေါ်အထက်နဲ့အောက်လွှတ်တော်အမတ်တွေသဘောထားတွေကိုဆွေးနွေးခဲ့ကြပြီးတဲ့နောက်ဂျာလာရင်းနဲ့မနဲ့လင်းအားကြီးချိန်ကြမှသမရရွေးကောက်ပွဲရလက်ကိုတရားဝင်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဗဟုထုနေတော့ကဖြစ်ခဲ့တဲ့ဖြစ်ပျက်နဲ့ပတ်သက်လို့ Republican လွှတ်တော်ခေါင်းဆောင်တွေရောဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေပါပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ်။လွှတ်တော်တွေကိုအတင်းဝင်ရောက်သူတွေဟာအစိုးရအပေါ်ဆန့်ကျင်ပုံကန့်သူတွေဖြစ်တယ်လို့သုံးနှုန်းပြီးတော့ American Democracy စနစ်ကိုအရှက်ရအောင်လုပ်သူတွေလို့ဖော်ပြပြောဆိုခဲ့ကြပါတယ်။ဒုသမ္မတမိုက်ပန့်စ်ကတော့အကြမ်းဖက်မှုတွေဟာဘယ်တော့မှမအောင်မြင်ဘူးလို့ပြောကြားခဲ့ပါတယ်။လွှတ်တော်ဆောက်ဦးတဲ့အကြမ်းဖက်ဝင်ရောက်မှုအတွင်မှအမျိုးသမီးတယောက်တည်ဆုံခဲ့ပါတယ်။